ောစီလမ်းစဉ်မရှိပဲတင်တလို့လုပ်တဲ့စီအစိုးရကိုဆက်ခံတဲ့ဦးသိန်းစိန်အစိုးရမှာတင့်တော်တဲ့လမ်းစဉ်ရှိဖို့လိုပါတယ်။စီတော်တဲ့လမ်းစဉ်ချမှတ်ပြီးပြုပြင်ရေးလုပ်နိုင်ဖို့အတွက် OECD လို့အမည်ပေးထားတဲ့ Paris အခြေစိုက်အပြည်ပြည်ဆိုင်ရာစီးပွားရေးအဖွဲ့ကဘက်ဆောင်အကဲဖြတ်ထားတဲ့စာမျက်နှာ200အစီရင်ခံစာကိုမကြာမီကထုတ်ဝေလိုက်ပါတယ်။ Multi Dimensional Review of Myanmar ဆိုတဲ့အကဲဖြတ်ချက်ဖြစ်ပြီးနေပြည်တော်နဲ့ရန်ကုန်ကမေလာနှီးနှောဖလှယ်ပွဲတွေကိုလည်းကိုးကားထားပါတယ်။တိုင်းပြည်စီးပွားရေးတည်ငြိမ်ရေးတရားဥပဒေစိုးမိုးရေးပတ်ဝန်းကျင်မပြည့်စုံပဲရေရှည်တိုးတက်ဖွံ့ဖြိုးရေးနဲ့ပုဂ္ဂလိကလုပ်ငန်းရှင်သန်ရေးစတဲ့ဥတီချက်တွေအောင်မြင်တဲ့အတိုင်းအတာကိုလိုက်ပြီးမြန်မာနိုင်ငံတိုးတက်ဖွံ့ဖြိုးလာနိုင်တယ်လို့ဆိုပါတယ်။ပညာရေးနဲ့ကျန်းမာရေးအသုံးစရိတ်များလာဖို့အတွက်အစိုးရအသုံးစရိတ်နဲ့အခွန်တော် policy ကိုလည်းပြုပြင်ဖို့လိုပါတယ်တဲ့။အစိုးရအသုံးစရိတ်လုံငွေပြမှုနိုင်ငံခြားအရင်းအမိအားကိုးမှုအခွန်တော်အရနည်းမှုတရားစတာရောင်းရငွေကိုအားကိုးမှုလူထုစည်းရဲမှုစတာတွေဟာစိုးရင်စရာကောင်းတဲ့အားနည်းချက်တွေဖြစ်ပါတယ်။တရားဥပဒေကြီးစိုးရေးတာမကပဲမတရားမှုကိုပေါ်ထုတ်ဖို့နဲ့ခင်မမီတဲ့ဥပဒေတွေကိုအစားထိုးဖို့လည်းလိုပါတယ်
။မြမစီးပွားရေးမှာတဘာဝတရားစတာဟာအဓိကအခန်းကပါဝင်တာမို့အနာဂတ်မှာလည်းဆက်လက်အရေးပါနေဦးမှာဖြစ်ပါတယ်။ဒါပေမဲ့တယံဇာတထုတ်ယူမှုနဲ့လူဦးရေတိုးပွားမှုကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးလာတာတွေတွေ့နေရပါတယ်။တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးမှာအဓိကကြတဲ့တစ်တော်မြေယာနဲ့အခြားတယံဇာတတွေပြုံးတီးနေတာကိုရပ်ဆိုင်းဖို့နဲ့ဖြစ်နိုင်ရင်ပြန်လည်ဖြည့်ဆည်းပေးဖို့လိုအပ်ပါတယ်။တိုးတက်ဖွံ့ဖြိုးရေးလမ်းစဉ်တိုင်းမှာပတ်ဝန်းကျင်ထိန်းသိမ်းရေးထည့်သွင်းထားတင်ပါတယ်။အစိုးရစီမံကိန်းတွေမှာပတ်ဝန်းကျင်ထိခိုက်မှုအကဲဖြတ်တာမရှိတဲ့အတွက်စီမံကိန်းတွေများလေလေပတ်ဝန်းကျင်ပျက်စီးမှုများလေလေဖြစ်နေပါတယ်။စီမံကိန်းအကောင့်အထည်မဖော်မီပတ်ဝန်းကျင်ထိခိုက်မှုအကဲဖြတ်ရေးကိုမလွှဲမသွေလုပ်ဖို့ပြဋ္ဌာန်းတဲ့ဥပဒေမရှိသေးဘူးလို့ဆိုပါတယ်
။လိုအပ်တဲ့အခြေခံတွေရှိမယ်ဆိုရင်တိုးတက်ဖွံ့ဖြိုးရေးမှာကုန်ထုတ်လုပ်ငန်းကဏ္ဍအဓိကအခန်းကပါဝင်လာနိုင်ပါတယ်။အတက်ပညာရဖို့အတွက်နိုင်ငံခြားရင်းနှီးမြှုပ်နှံမှုရှိဖို့လိုပါတယ်။ဒါပေမဲ့စီးပွားရေးအသင်ပြောင်းရမှာဒေသခံပုဂ္ဂလိကလုပ်ငန်းပါဝင်ဖို့လည်းအရေးကြီးပါတယ်။ကုန်ထုတ်လုပ်ငန်း၊လေယာစီးပွားရေးလုပ်ငန်း၊ဝန်ဆောင်လုပ်ငန်းစတဲ့ပုဂ္ဂလိကလုပ်ငန်းတွေရှင်သန်လာရေးကိုအစိုးရအာရုံစိုက်နေပါတယ်။ပုဂ္ဂလိကလုပ်ငန်းရှင်သန်ကြီးထွားရေးအတွက်ဥပဒေလုံထုံးလုံလီးတွေရှိဖို့အရေးတကြီးလိုအပ်နေပါတယ်။စီးပွားရေးလုပ်ငန်းကိုကြီးကြပ်တဲ့ဝန်ကြီးဌာနတွေရှိပေမဲ့ဒီနိုင်ဆောင်ရွက်တဲ့ဘက်မှာအားနည်းနေပါလေမြမလူဦးရေတထောင်မှာအသေးစားစီးပွားရေးလုပ်ငန်း3ခုသာရှိပြီးထိုင်းနိုင်ငံမှာလူဦးရေတထောင်မှာအသေးစားလုပ်ငန်း40ကျော်ရှိပါတယ
်နိုင်ငံသူနိုင်ငံသားတွေအရေးချင်းရှိမှတိုင်းပြည်တိုးတက်ဖွံ့ဖြိုးနိုင်ပါတယ်မြမပြည်မှာလူကြီးပိုင်းဟာအရေးအဖက်အတွက်ဆိုရဲအသုံးလုံးကြည်ကြတာများပါတယ်ဒါပေမဲ့မူလာတန်းပညာပြီးဆုံးအောင်မတင်နိုင်သူတွေနဲ့အလေတန်းကြောင်းသားဥယျာဉ်နှဲပါနေတာဟာပြဿနာဖြစ်ပါတယ်။ပညာရေးအဆင့်တန်းနှိပ်ကြတာကိုမြင့်တင်ဖို့ကြိုးပမ်းတာရှိပေမဲ့ကြောင်းသားနဲ့ဆရာဆရာမအရေးသွေးကိုတိုင်းတာနိုင်ဖို့လိုအပ်ပါတယ်။ဖွံ့ဖြိုးတိုးတက်ရေးအတွက်လိုအပ်တဲ့အရေးချင်းရှိသူဥယျာဉ်နှဲပါနေတာဟာစိုးရိမ်စရာဖြစ်ပါတယ်။အိန္ဒိယနိုင်ငံတွေနဲ့ရှင်းလိုက်ရင်မြန်မာဟာပညာရေးအသုံးစရိတ်အနည်းဆုံးဖြစ်ပါတယ်။တိုးတက်ဖွံ့ဖြိုးရေးအတွက်လိုအပ်တဲ့အရေးချင်းရှိတဲ့အလုပ်သမားတွေထွက်ပေါ်လာအောင်ပညာရေးမှာရင်းနှီးမြှုပ်နှံဖို့လိုအပ်နေပါတယ်
။စီးပွားရေးအခြေခံအဆောက်အအုံတွေဖြစ်တဲ့တေယူပို့ဆောင်ရေးစွမ်းအင်နဲ့တယ်လီကွန်ဆက်သွယ်ရေးမှာတိုးချဲ့မြင့်တင်စရာတွေရှိပါတယ်။ကာလ20ရာခိုင်နှုန်းကတည်းကအချောခင်းနိုင်ပြီးမြို့နယ်အားလုံးကိုကာလပေါက်သေးတာမဟုတ်ပါဘူး။ရေအားစရစ်မီဂါဝတ်တစ်သိန်းကျော်ရနိုင်ပွဲရှိတယ်လို့ခန့်မှန်းထားပေမဲ့မီဂါဝတ် 3,500 သာလက်တွေ့သုံးနိုင်ပါတယ်။ဒါပေမဲ့အခြေခံအဆောက်အုံတွေတွေးချွေယူနေကိစ္စပြည်တာမဟုတ်ပါဘူးအခြေခံအဆောက်အုံကိုထိမ့်သိမ့်နိုင်တဲ့စွန့်ရင်နဲ့ငွေကြေးအလုံးအလောက်ရှိဖို့ကလည်းအရေးကြီးပါတယ်တိုးတက်ဖွံ့ဖြိုးရေးဖြစ်စဉ်မှာတိုင်းသူပြည်သားအားလုံးပါဝင်နိုင်ဖို့နဲ့မျှမြတာဖြစ်ဖို့အရေးကြီးပါတယ်တိုင်းရင်းသားယဉ်ကျေးမှုကိုထိမ့်သိမ့်ရင်တိုးတက်ဖွံ့ဖြိုးအောင်လုပ်ဖို့လိုပါတယ်ဒီနေရာမှာလက်တွေ့ကျင့်သုံးနိုင်မဲ့ Federal ပုံစံပေါ်ထုတ်နိုင်ဖို့လိုပါတယ်အစိုးရအနေနဲ့ညီညာရေးရယူပြီးတပြည်လုံးကိုတင်းချုပ်ထားနိုင်ဖို့လိုအပ်တယ်လို့တိုင်းရင်းသားတွေရဲ့အခွင့်အရေးကိုလည်းယူသေးလေးစားမယ်ဆိုရင်အုပ်ချုပ်ရေးစနစ်အားကောင်းလာပါသိမ့်မယ်။တိုင်းပြည်ညီညာရေးနဲ့လုံခြုံရေးမှာတိုင်းရင်းသားတွေကအဓိကကြကြောင်းသုံးသပ်ထားပါတယ်ခင်ဗျာ။